Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှာသောရရှင်တွေဘေးရန်ကင်းဝေးကြပါသည်ခင်ဗျာ။ VOA American တန်ရဲ့2021ခုနှစ်ဇွန်လ19ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3248နဲ့လိုင်းလမီတာ190အပြင် Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ဘာဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါဒီနေ့မနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနိုင်ငံရေးအကြက်တဲတွေကြုံနေရတဲ့မြမအရေးနဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဘာတွေပြောပါသလဲ
We absolutely must create the conditions for democracy to be reinstated even if it was not a perfect democracy we all know the military already had a strong presence in the institutions
beyond the ဒီလိုတဲ့အတူကုလညီလာခံရဲ့ဆုံးဖြတ်ချက်အပေါ်မှာနိုင်ငံရေးသုံးသပ်သူတချို့ရဲ့အမြင်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အကြောင်းကိုလည်းပြောပြပေးဦးမှာပါနောက်ပိုင်းမှာအမျိုးသမီးကန္တာသုဒ္ဓဆောင်လင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာကန္တာတွေကိုလည်းတင်ဆက်ဖို့ရှိနေပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ဆစ်လက်နဲ့တွေမြန်မာနိုင်ငံနဲ့မရောက်စေဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့ဆီယနာသိမ်းမှုဆန့်ကျင်သူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်ဖို့တွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံမှာဇွန်လ18ရက်တောက်ကြနေ့ကမဲခွဲအတည်ပြုလိုက်ပါပြီ
The result of the vote is as follows: in favor 119, against 1, abstentions 36.
ထောက်ခံမဲ119မဲ၊ကောက်ဝံမဲ3မဲ၊ကြားနိုင်မဲ36မဲနဲ့အတည်ပြုလိုက်ကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ February 10ရက်နေ့မှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူခဲ့တဲ့စစ်တပ်အနေနဲ့2020 November ရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့ဒေါန်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့နိုင်ငံအကျဉ်းသားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂဆုံးဖြတ်ချက်မှာတောင်းဆိုထားတာပါဒီဆုံးဖြတ်ချက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံမှာ119နိုင်ငံကထောက်ခံခဲ့တာဖြစ်ပြီးဘယ်လာရုစ်တနိုင်ငံတွေကကန့်ကွက်မဲ့ထည့်ခဲ့ပါတယ်တရုတ်နဲ့ရုရှားအပါအဝင်နိုင်ငံပေါင်း36နိုင်ငံကတော့ကြားနေမဲ့ထည့်ခဲ့တာဖြစ်ပြီးကျန်38နိုင်ငံကတော့မဲမပေးခဲ့ပါဘူးမဖြစ်မနေလိုက်နာစရာမလိုတဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကိုတခဲနဲ့အတူပြုလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဦးကျော်မိုးထွန်းကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ထိရောက်မှုအားနည်းတဲ့ဆုံးဖြတ်ချက်အဖြစ်နဲ့လည်းအထွေထွေညီလာခံမှာဝေဖန်ခဲ့ပါတယ်
။ However, the resolution is far short of our expectation. The people of Myanmar always wish that the international community
ဆုံးဖြတ်ချက်ဟာကျွန်တော်တို့မျှော်မှန်းထားတာလေအများကြီးကိုနည်းနေပါသေးတယ်လို့တမ္မကြီးဦးကျော်မိုးထွန်းကပြောသွားတာပါရွေးကောက်ပွဲအနိုင်ရအလွတ်တော်ကိုစည်တဲ့တချို့ပါဝင်ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားအင်အားစုတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့သဘောထားတွေကိုထင်ရှားမှုမရှိဘူးလို့လည်းပြောဆိုခဲ့ပါတယ်အထွေထွေညီလာခံမှာဆုံးဖြတ်ချက်အတည်ပြုပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ခရစ်စတင်းရှရိုက်နာဘတ်နာကမှတ်ချက်ပေးပြောကြားရမှာတော့မြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပါဝင်ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ဖို့နိုင်ငံတကာအတိုင်းဝိုင်းကနေဝိုင်းဝန်းကြိုးပမ်းကြဖို့လည်းထပ်မံတိုက်တွန်းသွားပါတယ်စစ်တပ်အာဏာသိမ်းတဲ့အစံအလာကဘာမှရှိနေတာကိုလုံးဝမလိုလားတဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ပြီးနိုင်ငံရေးအရာဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေရပ်ပစ်ဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကပြက်ပြက်သားသားပြောဆိုဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာတိုက်တွန်းပြောဆိုလိုက်ပါတယ
် And I hope that the General Assembly will be able to send a very clear message in this direction because we cannot live in a world where military
စစ်တပ်အာဏာသိမ်းတာဟာလုံးဝလက်ခံနိုင်စရာမရှိသလိုအာဏာသိမ်းတာအစံလာလို့ဖြစ်နေတဲ့ကဘာကြီးမှာကျွန်တော်တို့မနေနိုင်တဲ့အတွက်ဒါကိုကုလသမဂ္ဂအထွေထွေညီလာခံကနေပြက်ပြက်သားသားသတင်းစကားပါနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 10ရက်နေ့ကနေအခုအချိန်ထိစစ်ကောင်စီတပ်တွေကြောင့် သေဆုံးရသူ860ကျော်နေပြီလို့နိုင်ငံရေးကျင်းသားများကိုကြီးဆောင်ရှောက်ရတဲ့ AAPP ကသတင်းထုတ်ပြန်ထားတာဖြစ်ပြီးစစ်ကောင်စီဘက်ကတော့သေဆုံးသူအရေအတွက်ဟာ300ဝန်းကျင်ပဲရှိတယ်လို့ပြောဆိုထားတာပါမြန်မာစစ်တပ်ကိုလက်နက်မယောင်းချဖို့2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလေးစားဖို့နဲ့မြန်မာခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့နိုင်ငံရေးကျင်းသားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂအထွေထွေညီလာခံတောက်ကြံနေအစည်းအဝေးကနေတောင်းဆိုဖို့စီစဉ်ထားတယ်လို့တန်တမန်တွေရဲ့ပြောကြားချက်ကိုကိုကာဘီရိုက်တာသတင်းမှာဖော်ပြထားပါတယ်ဒီတောင်းဆိုချက်ပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံမှမဲခွဲမဆုံးဖြတ်ခင်မှာပဲအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကအထွေထွေညီလာခံကနေပြတ်သားတဲ့သတင်းစကားပါနိုင်မယ်လို့မျှော်လင့်ထားကြောင်းပြောကြားခဲ့တာပါမြန်မာနိုင်ငံမှာဆက်အနာသိမ့်မှုနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေပေါ်မှာနိုင်ငံတကာကစိုးရိမ်မှုတွေနဲ့သတိပေးနေချိန်မှာပဲမြန်မာနိုင်ငံနေရာတချို့မှာတိုက်ခိုက်မှုတွေပောက်ကွဲမှုတွေဆက်လက်ဖြစ်ပွားနေပြီးထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်။တောက်ကြံလေးကရန်ကုန်မှာဘုံပောက်ကွဲမှုတွေ၃နေရာတည်းမနေ့ရှိခဲ့တာပါ။တာမွေမြို့နယ်တီရာလန်းနီးရပ်ထားတဲ့စစ်ကားတစီးမှာဘုံပောက်ကွဲမှုဖြစ်ပြီးမီးလောင်ကျွမ်းခဲ့တယ်လို့စစ်သားတချို့ထိခိုက်ဒဏ်ရာသေဆုံးတာတွေရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။လှိုင်းတရာမြို့နယ်မှာလည်းတောက်ကြံလေးမှာပဲဘုံ၆လုံးဇက်တိုက်ပောက်ကွဲခဲ့ပြီးတင်ငန်းချွတ်မြို့နယ်ငမိုးရဲရက်ွက်ကရက်ွက်အုပ်ချုပ်ရေးမှူးရုံးမှာလဲတောက်ကြံနေညနေပိုင်းကပောက်ကွဲမှုဖြစ်ပြီးထိခိုက်ဒဏ်ရာသူရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မြင်းကြံမြို့မှာတော့မြင်းကြံမိထီလာလမ်းမကြီးပေါ်မှာရင်ထင်းရဲတအူးစိုက်ကဲမောင်းနေရင်တနက်နဲ့ပြစ်ခတ်ရတယ်လို့ဒေသခံတူက VOA ကိုပြောပါတယ်။အခုလိုတနက်နဲ့ပြစ်ခတ်မှုတွေဘုံပောက်ကွဲမှုတွေနေ့စဉ်လိုလိုပေါ်ပေါက်နေတယ်လို့ဆန္ဒရှင်ဆန့်ကျင်ဆန္ဒပြပွဲတွေကလည်းနေရာအတော်များများမှာရှိနေစေပါ ဝိနေ 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 ရေပြမြို့နယ်ကံပေါက်ဒေသနဲ့လောင်းလုံမြို့နယ်တွေမှာလူငယ်တွေဥဆောင်တဲ့ဆန္ဒပြချီတက်ပွဲတွေနေ့စဉ်ပြုလုပ်နေကြတာပါဒီကနေ့ကြောက်တဲ့ဂျွန်လ19ရက်ဒေါန်ဆန်းစုကြည်ရဲ့မွေးနေ့အကျိုးဖြစ်နေနိုင်ငံတော်မှာမနေ့ကဆန္ဒရှင်ဆန့်ကျင်ဆန္ဒပြတာတွေရှိတယ်လို့ဒီကနေ့မှာတော့မွေးနေ့အတွက်ဂုဏ်ပြုတဲ့ပန်းတပိတ်ပြုတ်လုံမှာဖြစ်ပြီးပြည်သူတွေပူပေါင်းပါဝင်ဖို့လဲတပိတ်ကော်မတီတွေကနှိုးဆော်ထားကြပါတယ်မြန်မာနိုင်ငံမှာ24နာရီအတွင်းကိုဗစ်ကာယောဂါအတည်ပြုလူနာ300တယောက်တွေ့ခဲ့ရတဲ့အတွက်ခုဆိုအတည်ပြုလူနာက 34,000 ကျော်နေပြီလို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကဇွန်လ18ရက်တောက်ကြံညနေ8နာရီမှာသတင်းထုတ်ပြန်ပါတယ်ဒါဟာဓာတ်ခွဲနမူနာ 4,400 ကျော်စမ်းသပ်မှုကနေတွေ့ခဲ့ရတာဖြစ်ပြီးမြန်မာနိုင်ငံမှာခုထိဓာတ်ခွဲနမူနာစမ်းသပ်မှု2,000+ကျော်ပြုလုပ်နိုင်ခဲ့ပြီးအခုချိန်အထိသေဆုံးရသူစုစုပေါင်းက3,250ယောက်ရှိတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကူးစက်မှုဟာစကိုင်းတိုင်းမှာအများဆုံးဖြစ်နေပြီးရန်ကုန်ကတော့ဒုတိယအများဆုံးဖြစ်နေတာပါ။စကိုင်းတိုင်းကမြို့နယ်5ခုနဲ့ချင်းပြည်နယ်တဲကမြို့နယ်2ခုမှာနေအိမ်တွေမှာပဲနေဖို့စတေးအထုံးအမိန့်ထုတ်ထားတယ်လို့ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားမှုဒေါက်တာခင်ရင်ကြီးက VOA ကိုပြောပါတယ်။ကူးစက်များမျိုးရိုးဗီဇာကွဲကိုဗစ်ပိုးသစ်တွေ့ထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အထက်ကစကိုင်းတိုင်းကလေးမြို့မှာဇွန်လ18ရက်နေ့ကကိုဗစ်တည်ပြုလူနာခံလို့သေဆုံးခဲ့ရပါတယ်။ဒါအပြင်ရောဂါကူးစက်မှုရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကုန်သွယ်နေတဲ့ရခိုင်ပြည်နယ်စစ်တွေမြို့မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာသူတွေမှာဒီရောဂါကူးစက်တာစစ်ဆေးတွေ့ရှိရတယ်လို့အခုဆိုအကူးစက်ခံထားသူ40ကျော်နေပြီလို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရကပြောပါတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်ထိတိုင်းအောင်နိုင်ငံတကာသတင်းတွေကိုနားဆင်ကြရပြီးအခုတခါတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ဖြစ်တဲ့အန်တိုနီယိုဂူတာရက်စ်ကိုနောက်ထပ်သက်တမ်း5နှစ်တိုးပြီးတော့တောင်းဝန်ပေးအပ်လိုက်တဲ့သတင်းပါဝင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုနောက်ထပ်5နှစ်သက်တမ်းတောင်းယူဖို့ထူထူညီလာခံကအတည်ပြုလိုက်ပါတယ်အတွင်းမှုချုပ်ကတော့တမိုင်းတစ်လျှောက်အရေးကြီးတဲ့ကာလမျိုးမှာကြီးမားတဲ့တာဝန်တွေကိုအနှင်းခံရတဲ့အတွက်ဂုဏ်ယူတဲ့အကြောင်းပြောကြားခဲ့တာပါ
We are at the crossroads with consequential choices before us. It can go either way, breakdown or breakthrough.
နောက်ဆက်တွဲကျိုးဆက်တွေပြောင်းရမယ့်ရွေးချယ်မှုတွေနဲ့ကျွန်တော်တို့ကလမ်းဆောင်လမ်းကောင်းမှာရောက်နေကြတာပါ။အကြက်တဲတန်တရားထဲမှာပဲတဝဲလဲလဲဖြစ်နေမဲ့ပြိုလဲပစ္စည်းရဲ့လမ်းကြောင်းကိုဥတီနိုင်တယ်လို့အားလုံးတွေပုံမတန်ရှင်းပြီးဘေးကင်းလုံခြုံတဲ့တာယာတဲ့အနာကပ်ကိုဥတီမဲ့အပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်။ကျွန်တော်အနေနဲ့ကတော့အပြောင်းလဲတွေဖြစ်လာအောင်အစွမ်းကုန်တွန်းအားပေးသွားမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်ကူတာရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ချန်လေးကနောက်တစ်ချိန်တာဝန်တက်တဲ့လက်ခံရယူတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးပေါ်ညီညွတ်ညီမျှဆက်ဆံသွားမှာဖြစ်တယ်လို့နိုင်ငံတွေကယုံကြည်မှုတွေကိုမြေတော်မြောက်ပေးဖို့လဲကတိပြုခဲ့တယ်လို့မဖြစ်နိုင်ဘူးလို့ယူဆထားတဲ့ကိစ္စတွေဖြစ်လာအောင်ဥဆောင်ကြိုးပမ်းမှာဖြစ်ကြောင်းလဲပြောဆိုသွားပါတယ်။တွင်မှုချုပ်ကိုနောက်ထပ်တာဝန်ပေးရဖို့ကုလသမဂ္ဂမှာဩဇာရှိဝါကြီးမားတဲ့လူညွန့်ရေးကောင်စီကဇွန်လ10ရက်နေ့ကပဲထောက်ခံမှုပေးထားတာပါ။တွင်မှုချုပ်ကိုဆက်လက်တာဝန်ပေးဖို့တင်းညီညွတ်တဲ့ထောက်ခံခဲ့ကြတာဖြစ်ကြောင်းလဲလူညွန့်ရေးကောင်စီရဲ့အလဲကျဥက္ကဋ္ဌအစတိုနီးယားနိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီးစပန်ယာဂျန်ဆန်ကအထွေထွေညီလာခံကိုပြောဆိုထားတာဖြစ်ပါတယ်။ယူရိုနိုင်ငံမှာသမရသစ်တူရွေးချယ်ဖို့မဲဆန္ဒရှင်တွေမဲပေးနေကြပါပြီ။ဒါပေမဲ့လည်းကိုဗစ်ကာယောဂါကူးစက်မှုတွေနဲ့အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကြောင့်စီးပွားရေးကျက်တဲတွေကြုံရချိန်မှာမဲပေးဖို့ဆန္ဒတွေလည်းလျော့ပါနေကြပါတယ်။သမရတန်နှစ်ချိန်တောင်းယူခဲ့တဲ့သမရဟာဆန်ရူဝါနီနောက်ထပ်တောင်းဝင်ထပ်ဆောင်ဝင်မရှိတော့တဲ့ကြောင့်သူ့နေရာမှာသမရတစ်တူကိုရွေးချယ်နေကြတာပါ။တောက်ချန်နေရွေးကောက်ပွဲမတိုင်ခင်မှာပဲကိုစရယ်လောင်းတော်တော်များကတော့ဆက်လက်မရှင်းပြိုင်တော့ပဲနှုတ်ထွက်သွားခဲ့ကြတယ်လို့တချို့ကတော့တတ်မှတ်ချက်အရေးချင်းနဲ့မပြည့်မီလို့ဆိုပြီးကိုစရယ်လောင်းဖြစ်ကပဲဖြစ်ခံခဲ့ကြရပါတယ်။သဘောထားတင်မှသူကိုစရယ်လောင်းနှစ်ဦးကတော့ဗိုလ်ထုနေမှာပဲရှင်းပြိုင်မှုကနေနှုတ်ထွက်လိုက်ပြီးအီရန်တရားရေးဌာနအကြီးကဲအီဘရာဟင်ရိုက်စီကိုထောက်ခံကြောင်းကြေညာခဲ့ကြတာပါ။ကြံနေသေးတဲ့တမန်လောင်းကိုစရယ်တွေမှာတော့ဘိုးဘန်ကြီးကဲအောင်အပ်တိုနာဆာဟာမန်တီလည်းပါဝင်ပါတယ်။နိုင်ငံရေးကက်ကတ်တွေကတော့အီရန်နိုင်ငံအုပ်ချုပ်အယာတူလာအလီခါမနီကထောက်ခံမှုပေးထားတဲ့အသက်60ရွယ်တရားရေးဌာနအကြီးကဲရိုက်စန်အနိုင်ရနိုင်တယ်လို့ခန့်မှန်းထားကြပါတယ်။အမေရိကန်နဲ့မြောက်အတ္လန္တိတ်စာချုပ်အဖွဲ့ NATO မှာမိတ်တပ်တွေစက်တင်ဘာလ17ရက်နောက်ဆုံးထားပြီးအာဖဂန်နစ္စတန်နိုင်ငံကနေရုတ်သိမ်းပြီးနောက်ပိုင်းနိုင်ငံများတပ်တွေကိုလက်ခံတော့မှာမဟုတ်ကြောင်းတူရကီနိုင်ငံကိုအတိပေးထားတယ်လို့တာလီဘန်အဖွဲ့ကတောက်ချန်နေမှာပဲပြောဆိုလိုက်ပါတယ်။အမေရိကန်နဲ့မာမိတ်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းကာဝင်းမြို့တော်ကလေဆိပ်လုံခြုံရေးအတွက်တူရကီကအကူအညီပေးမယ်အစီအစဉ်ကိုတင်းလာနေတုန်းကတူရကီသမ္မတရီချစ်တိုင်ရဲ့အာရူဝန်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့တွေ့ဆုံရမှာသဘောတူခဲ့ကြပြီးနောက်တစ်ရက်မှာပဲတာလီဘန်တွေကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဟာမက်ခါဆိုင်နိုင်ငံတကာလေဆိပ်လုံခြုံရေးအတွက်တူရကီကဥဆောင်တာဝန်ယူမှာဖြစ်ပြီးအသေးစိတ်အစီအစဉ်တွေကိုညှိနှိုင်းနေတဲ့အကြောင်းလဲအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ဂျိတ်ဆိုလီဗန်ကကြားသပတေးနေ့မှာပြောဆိုထားတာဖြစ်ပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ရဲ့ပြောကြားချက်နဲ့ပတ်သက်လို့တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျာဟစ်ကို VOA ကဆက်သွယ်မေးမြန်းရမှာတော့လေဆိပ်တွေပါဝင်နိုင်ငံတွင်းမှာလုံခြုံရေးအတွက်အာဖဂန်နီမှာသာတာဝန်ရှိတဲ့အကြောင်းထုတ်ပြန်ပြောဆိုခဲ့တာပါ။လေဆိပ်လုံခြုံရေးအကြောင်းပြချက်နဲ့နိုင်ငံတက်တွေဆက်ရှိနေမယ်ဆိုရင်တူရကီနိုင်ငံပဲဖြစ်ဖြစ်တခြားနိုင်ငံပဲဖြစ်ဖြစ်လက်ခံမှာမဟုတ်ဘဲကျူးကျော်သူတွေဖြစ်နေသဘောထားမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့တူရကီတို့နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးနိုင်ပေမဲ့အာဖဂန်နစ္စတန်နိုင်ငံအရေးကိုတော့ပြည်တွင်းရေးအဖြစ်နဲ့လေးစားကြဖို့လည်းပြောဆိုခဲ့တာပါ။နီတိုရဲ့တက်ခတ်ရေးမဟုတ်တဲ့စစ်ဖက်ဆိုင်ရာလုပ်ငန်းတွေမှာပူပေါင်းပါဝင်နေတဲ့တူရကီနိုင်ငံကအာဖဂန်နစ္စတန်နိုင်ငံမှာတပ်ဖွဲ့ဝင်900လောက်ရှိနေပြီးကမ္ဘူးမြို့တော်လေဆိပ်လုံခြုံရေးအတွက်လည်းအချိန်တော်ကြာခဲကတာဝန်ယူထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ20ရက်နေ့ကသမ္မတဖြစ်စတင်တာဝန်ယူခြင်းကစလို့ကိုဗစ်ရောဂါကာကွယ်ဆေးထိုးပြတဲ့သူတန်း300ပြည့်သွားပြီဖြစ်တဲ့ကြောင်းသမ္မတဘိုင်ဒန်ကြေညာလိုက်ပါတယ်
။ Today we will have reached the mark of 300 million shots in arms in just 150 days.Let me say that again. 300 million shots in arms in under 150 days.
ဒီပေါင်း150အတွင်းကာကွယ်ဆေးထုတ်ပြီးရသူဒီနေ့ဆိုရင်တန်း300ပြည့်မှာဖြစ်ပါတယ်။ထပ်ပြောပြစီဒီပေါင်း150အတွင်းတန်း300ကိုကာကွယ်ဆေးထုတ်ပြီးခဲ့တာပါလို့တောက်ချန်နေအင်ဂျီရောမှာသမရပိုင်ရင်ပြောဆိုလိုက်တာပါ။နှစ်ချိန်ထိုးရတဲ့ကိုဗစ်ကာကွယ်ဆေးကိုတစ်ချိန်ထိုးပြီးတဲ့သူအရေးတွေ့ဟာအမေရိကန်ပြည်တော်စုမှာလူရေရဲ့52ရာခိုင်နှုန်းလူပေါင်း 182.4% နီးပါးရှိနေပြီးနှစ်ချိန်အပြည့်ထိုးပြီးတဲ့သူကတော့ 42.6 ရာခိုင်နှုန်းရှိနေတဲ့အကြောင်းအမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောဆိုလိုက်တဲ့အချိန်မှာပဲသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်။လွန်ခဲ့တဲ့2လလောက်ကစကာကွယ်ဆေးထိုးသူအရေအတွက်ရုတ်တရက်ထိုးချသွားတဲ့အတွက်90ရာခိုင်နှုန်းအထိဆေးထိုးပြီးဖြစ်ဖို့သမ္မတကရည်မှန်းထားသလိုဖြစ်လာနိုင်မယ့်အလားအလာကတော့နည်းပါးနေစေလည်းဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကုအောင်လွင်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာအခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုတင်ဆက်သွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ကုလသမဂ္ဂညီလာခံအကြောင်းတွေနဲ့ပတ်သက်ပြီးစပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအကြက်တဲကိုဖြည့်ရှင်းနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှရောအထွေထွေညီလာခံမှပါဆွေးနွေးခဲ့ကြပါတယ်။တောက်ကြနေမှာပဲဒုတိယအကြိမ်၅နှစ်သက်တမ်းတောင်းဝန်ပေးခံရတဲ့ကုလအတွင်းမှုချုပ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့လူညုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့မြန်မာနိုင်ငံအရေးနိုင်ငံတကာအတိုင်းအဝန်းကအချိန်မီကြိုးပမ်းဖြည့်ရှင်းကြဖို့တိုက်တွန်းခဲ့ကြတာပါ။တောက်ကြနေကကုလသမဂ္ဂမှာဆွေးနွေးခဲ့ကြတဲ့အခြေအနေတွေကိုတော့ကိုဝင်းမင်းကစူးစီးတင်ဆက်ပေးတာပါပဲ
။ဟုတ်ကဲ့ကမ္ဘာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချရေးမဆွေးနွေးခင်လေးမှာပဲကုလသမဂ္ဂတွင်မှုချုပ်တာဝန်ကိုနောက်ထပ်၅နှစ်သက်တမ်းထမ်းဆောင်ဖို့စံချိန်တာပြီးုံလေးပဲရှိခဲ့တဲ့အန်တိုနီယိုဂူတာရက်စ်က
My position in relation to Myanmar is very clear. We absolutely must
ကျွန်တော်ရည်တည်ချက်ကရှင်းပါတယ်ကျွန်တော်တို့အနေနဲ့ဒီမိုကရေစီပြန်အသက်သွင်းနိုင်ဖို့အခြေအနေတွေကိုအတိအကျဖန်တီးယူဖို့ယူရပါမယ်ပြည်ပြည်စုံတဲ့ဒီမိုကရေစီမဖြစ်ရင်တောင်မှအားလုံးသိတဲ့အတိုင်းပဲစစ်တပ်အနေနဲ့လူထုမဲဆန္ဒကိုကျော်ပြီးအုပ်ချုပ်မှုအဆောက်အုံတွေအရအာဏာကောင်းကောင်းရှိထားပြီးသားပါအဲ့ဒီတော့ဒီမိုကရေစီကိုပြန်အသက်သွင်းရမယ်ထောင်ထဲထည်ထားသူတွေကိုပြန်လွှတ်ပေးရမယ်ဆူဆူဝါးဝါးဖြစ်လာနေတဲ့လူအခွင့်ရေးချိုးဖောက်မှုတွေနဲ့တပ်ဖြတ်မှုတွေကိုရပ်တန့်ကရပ်ပေးရပါမယ်အထွေထွေညီလာခံအနေနဲ့ဒီဥတီချက်လမ်းကြောင်းအတိုင်းသတင်းစကားရှင်းရှင်းလင်းလင်းပေးနိုင်ဖို့ကျွန်တော်မျှော်လင့်နေပါတယ်ဘာလို့လဲဆိုတော့စစ်တပ်အာဏာသိမ်းတာကိုစံနမူနာပြုစရာမျိုးဖြစ်လာမဲ့ကဘာကြီးမှာကျွန်တော်တို့မနေနိုင်လို့ပါပဲဒါကလုံးဝကိုလက်ခံစရာမရှိပါဘူ
း193နိုင်ငံပါတဲ့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာအခုလိုမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချရေးဆွေးနွေးရတဲ့အထိဖြစ်လာရတဲ့လေးနက်မှုကိုလည်းကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဗြိတိန်ရဲ့ကုလဆိုင်ရာသံမကြီးဘာဘရာဝူဒ်ဝတ်ကလည
်း demonstrates I think the strength of concern across the international community
ဒီအစည်းအဝေးတွေကနိုင်ငံတကာအတိုင်းအဝိုင်းတစ်ခုလုံးမှာစိုးရိမ်တကြီးဖြစ်နေတဲ့တွန်းအားကိုပြသတာပါပဲ။ဖက်ပြော်လအာနာသိမ်းပြီးခရဲကစစ်အုပ်စုအနေနဲ့တိုင်းပြည်ကိုအကြက်တဲတဲပို့ပစ်လိုက်ပါတယ်။လူသားချင်းစာနာမှုနဲ့စီးပွားရေးဆိုင်ရာဘေးဒုက္ခကြီးကနေရှောင်လွှဲနိုင်မှုအတွက်အရေးပေါ်အရေးယူလှုပ်ဆောင်မှုတွေလိုအပ်နေပါပြီ။ရှေ့အလားလာကပုံမွင့်လေးလင်းပြောရရင်မကောင်းပါဘူး။ဒေသတွင်အကျိုးဆက်တွေဆက်ပြီးတော့ရိုက်ခတ်လာမှာကရှင်းနေပါတယ်
။ဒါအပြင်ကုလလုံခြုံရေးကောင်စီတကားပိတ်အစည်းအဝေးမှာအဓိကဆွေးနွေးခဲ့တာတွေကိုလည်းကုလအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာက
I urged the council to speak in unity and
လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုဆန့်ကျင်ကြောင်းအဓိကတညီတညွတ်ထဲပြောပြဖို့တိုက်တွန်းခဲ့ပါတယ်။နောက်ပြီးနိုင်ငံရေးအချင်းသားတွေကိုဖြစ်နိုင်သမျှအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်ပါထည့်ပြောပြဖို့ပေါ့နော်။ပြီးတော့မြန်မာနိုင်ငံကစစ်တပ်ကိုလည်းကျမပြန်ပြီးသွားနိုင်ဖို့အတွက်ဆက်ပြီးတောင်းဆိုသွားမှာကလည်းရှင်းပါတယ်။ဒါပေမဲ့မြန်မာနိုင်ငံတဲကအဆက်အသွယ်တွေနောက်စစ်တပ်နဲ့ပါဗီဒီယိုကနေတဆင့်ဆွေးနွေးတာတွေကိုဆက်ပြီးလှုပ်သွားမှာပါ
။တကယ်တော့ကုလထွေထွေညီလာခံကြီးမှာမြန်မာနိုင်ငံကိုလက်လက်တင်ပို့မှုပိတ်ဆို့တန်ခတ်ရေးပါဝင်ဆုံးဖြတ်ချက်ချရေးကိစ္စတွေဆွေးနွေးခဲ့တဲ့အချိန်မှာကုလလုံခြုံရေးကောင်စီဖွဲ့ဝင်ဗြိတိန်သံမကြီးဘာဘရာဝူဒ်ဝတ်ကဆက်ပြီး
The Security Council has now had four statements agreed by consensus and we
လုံခြုံရေးကောင်စီမှာနိုင်ငံတွေအားလုံးကနေသဘောတူချက်ရခဲ့တဲ့ကြေညာချက်၄ခုထုတ်ပြီးပါပြီ။ကျမတို့အာဆီယံနဲ့လည်းအနီးကလက်တွဲလုပ်နေပါတယ်။အတိအကျပြောရရင်သဘောတူချက်၅ချက်ပါတဲ့လုပ်ငန်းစဉ်ချမှတ်ပြီးကြတဲ့ကတွဲလုပ်လာတာပါ။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့ဒီကိစ္စအပေါ်တကယ့်ကိုအချိန်ပေးအလေးထားလုပ်နေပါတယ်။ဒီတော့အခုလိုအထွေထွေညီလာခံမှာဆွေးနွေးတာကသစင့်လဲခန်းစားနေရတဲ့မြန်မာပြည်သူတွေအတွက်ပိုလုပ်ပေးနိုင်ဖို့မျှော်လင့်နေပါတယ်
။ဒါအပြင်ကုလအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကလည်းမြန်မာနိုင်ငံမှာမကြုံစဘူးအချက်အသေးကြုံနေတာကိုဖြည့်ရှင်းနိုင်ရေးဆက်ကြိုးပမ်းသွားဖို့ကတိပြုလိုက်ပါတယ်။
We have also violence in regions we have never seen violence.
အကြမ်းဖက်မှုတွေကိုအထူးသဖြင့်မြန်မာနိုင်ငံအလဲပိုင်းပြည်မှာအရင်ကတခါမှမတွေ့ခဲ့ဘူးပါဘူး။တချို့အကြမ်းဖက်မှုတွေကမြန်မာစစ်တပ်လေကြောင်းကနေတိုက်ခိုက်တာကိုခံနေရတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအများကြီးဖြစ်လာတာပါ။ဒီအဖွဲ့တွေကလည်းမြန်မာနိုင်ငံတဲကနေထွက်ပြေးလာသူတွေကိုလည်းလက်ခံပြီးအကာအကွယ်တွေပေးထားပါတယ်။ဒီပါဝင်ပတ်သက်နေသူတွေအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေဖြစ်လာဖို့လိုနေပါတယ်။ဒ ျမအနေနဲ့ဒီနိုင်ငံတည်းကအဓိကပြဿနာအတွက်ငင်းချမ်းတဲ့အဖြစ်ရှာနိုင်ဖို့တိုင်းရင်းသားအုပ်စုတွေနဲ့အဖွဲ့တွေအားလုံးနှိပါနဲ့အဆက်အသွယ်ရှိထားပါတယ်။ဆွေးနွေးတာကအကြမ်းဖက်နေတာတဲ့အမြဲပိုးပြီးတော့ကောင်းတာကသိကြပါတယ်။အခုလိုအားလုံးဆွေးနွေးပွဲမှာပါလာနိုင်ဖို့အတွက်ကျမဆက်ပြီးကြိုးပမ်းသွားပါမယ်
။တကယ်တော့မနေ့ကဆွေးနွေးခဲ့တဲ့ကုလထွေထွေညီလာခံဆုံးဖြတ်ချက်အစုပြုမူကြမ်းထဲမှာမြန်မာစစ်တပ်အနေနဲ့နိုဝင်ဘာရွေးကောက်ပွဲတွေကိုလိုက်နာဖို့နဲ့ဖန်ဆီးထားသူတွေကိုပြန်လွှတ်ပေးဖို့ကိုလည်းထည့်သွင်းထားခဲ့ပါတယ်ခင်ဗျာ
။အခုလိုမျိုးမြန်မာအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်ချက်ချခဲ့တဲ့အပေါ်နိုင်ငံရေးလှိလာသုံးသက်သူတွေရဲ့အမြင်ကိုလည်းတင်ပြချင်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံရဲ့တောက်ကြနေ့မဲခွဲဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရေးအကြက်တဲကိုပြည်လဲစီလောက်တဲ့ဆုံးဖြတ်ချက်မျိုးမဟုတ်ဘူးလို့မြန်မာနိုင်ငံရေးအကဲခတ်တချို့ကသုံးသပ်ပါတယ်။ဒါပေမဲ့လာမယ့်ကာလတွေမှာမြန်မာစစ်ကောင်စီအပေါ်နိုင်ငံရေးအရာအကျိုးသက်ရောက်မှုတစုံတရာရှိလာနိုင်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင်းစွေကပြောပါတယ်။ဒေါက်တာတင်းစွေကိုမေးမြန်းတင်ပြထားပါတယ
်။မြန်မာနိုင်ငံကိုစစ်လက်နက်တွေမရောက်အောင်ဟန်တားကြဖို့အပါအဝင်စစ်အာဏာသိမ်းမှုဆန့်ကျင်သူတွေအပေါ်အကြမ်းဖက်နှိမ်နင်းမှုတွေရပ်တန့်ဖို့နဲ့ဖမ်းဆီးတားသူတွေကိုပြန်လွှတ်ပေးဖို့အချက်တွေပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုကုလအဖွဲ့ငန်းတွေကြားထောက်ခံမဲ119မဲကန့်ကွက်မဲ1မဲဂျားနေ36မဲနဲ့အတီးပြုတ်လိုက်ရတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့ဒီဆုံးဖြတ်ချက်ဟာထိရောက်မှုရှိမှာမဟုတ်ဘူးလို့မြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာတင့်ဆွေကမြင်ပါတယ်
။ပုံပလင်းနေသုံးသက်ရရင်စစ်ကောင်စီဟာဘသူဘာပြောပြောပဲနိုင်ငံကပြောပြောသူလုံးချင်ရသူလုံးလိမ့်မယ်သူတက်ချင်တဲ့လူတက်ပြီပဲသူဖမ်းချင်တဲ့လူဖမ်းထားလိမ့်မယ်လို့ဒါသူအဲ့ဒီတနိဋ္ဌာန်နဲ့အာဏာသိမ်းခဲ့တာဖြစ်တဲ့အတွက်ကုလသမဂ္ဂကိုလည်းဂရုစိုက်မှာမဟုတ်ဘူးလုံခြုံရေးကောင်စီကိုလည်းသူဟာတရုတ်နဲ့ရုရှားကိုရှေ့ကျင်းအဖြစ်သူဟာသူ့အိမ်ထဲထည့်ထားသလိုလုပ်နိုင်တဲ့အတွက်စစ်ကောင်စီအပေါ်ကတော့တစုံတရာသက်ရောက်နိုင်မလို့ကျွန်တော်မထင်ပါဘူးခင်ဗျာ
မြမအရင်နဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံမှာအရင်ကမချမှတ်ခဲ့ဘူးတဲ့အချက်တွေထည့်သွင်းလာတာကိုကြည့်ရင်မြမစစ်ကောင်စီရဲ့လုပ်ရက်တွေပေါ်ကုလအဖွဲ့ဝင်နိုင်ငံအများစုကလက်မခံနိုင်ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ဟောကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့မတူဘူး။တနည်းအားဖြင့် binding လို့ခေါ်တာပေါ့နော်။မလုံမနေရဆုံးဖြတ်ချက်မဟုတ်တဲ့တွေ့အရာရောက်မှုဘက်ကကြည့်ရင်တော့ဒါဟာတိတ်ထူးခြားမှုမရှိဘူးလို့ကျွန်တော်မြင်တယ်။ဒါပေမဲ့လို့ဒီအခုဆုံးဖြတ်ချက်ထဲမှာထူးခြားတဲ့အချက်ကတော့လက်နက်မယောင်ချရေးပါ။ကျွန်တော်တို့1990နောက်ပိုင်းမှာကုလသမဂ္ဂကလူ့အခွင့်အရေးချိန်တဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေနှစ်တိုင်းချတဲ့အခါမှာ arms embargo လို့ခေါ်တဲ့ဒီလက်နက်မယောင်ချရေးဆုံးဖြတ်ချက်မပါခဲ့ဘူး။အခုလှုပ်လာပြီဆိုတော့ဒါကလက်ရှိအာဏာသိမ်းတဲ့စစ်အစိုးရဟာအရင်အာဏာသိမ်းခဲ့တဲ့စစ်အစိုးရတွေကပုံပြီးတော့ဆိုးတဲ့အကြောင်းကိုကုလသမဂ္ဂထွေထွေညီလာခံကတခက်နဲ့ချွတ်မြင်သုံးသပ်ဆုံးဖြတ်ကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ကုလထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံတွေကမဖြစ်မနေလိုက်နာရမယ့်သတ်မှတ်ချက်မရှိပေမဲ့လာမယ့်ကာလတွေအတွင်းမြန်မာစစ်ကောင်စီအပေါ်နိုင်ငံရေးအရာတက်ရောက်မှုတစုံတရာရှိလာနိုင်တယ်လို့ဒေါက်တာတင့်ဆွေကရှုမြင်ပါတယ
်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း195နိုင်ငံဟာထိထိတဲမနေပဲနဲ့ဆက်ဆက်ပတ်သက်ပြီးဆောင်ရွက်နေကြတဲ့အတွက်ကုလသမဂ္ဂဆုံးဖြတ်ချက်ကနေပြီးတော့မြန်မာနိုင်ငံအရေးကိစ္စအားလုံးပေါ်မှာတည်အောင်မှုရှိပါလိမ့်မယ်။ဒီနေ့အပြင်နာမည်ပြည့်ယုံတာမဟုတ်ဘဲနဲ့စစ်ကောင်စီအတွက်ဟလာရှေ့လျှောက်ရမယ့်ကိစ္စတွေမှာပြောတာဆိုတာလှုပ်တာခိုင်းတာဆက်ဆံတာသတ်မှတ်အားလုံးအပေါ်မှာအနောက်သဘောတည်ရောက်တဲ့တည်ရောက်မှုကြီးတွေတေကြပေါ့ရှိမယ်လို့ယူဆပါတယ်ခင်ဗျ။
တောက်ကြနေတရက်ထဲမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာမြမအရေးအထူးဆွေးနွေးပွဲတရက်ကိုကျင်းပခဲ့ပြီးဒီဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကမြမနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့တင်ပြခဲ့ပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါရယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်ရှုစားနေရတာပါခင်ဗျာ။အခုလိုမျိုး VOA ရဲ့ Radio အစီအစဉ်ကိုရုပ်တံအဖြစ်နဲ့ပါသောရရှင်တွေရှုစားနိုင်အောင်ကျွန်တော်တို့ဇွန်လဇန်ပိုင်းကစပြီးတော့စ조사တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေပိုများလာတဲ့အကြောင်းကိုလည်းတင်ပြကြပါမယ်။လက်ရှိသတင်းတိုင်းမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်နေပြီးရန်ကုန်ကတော့ဒုတိယအများဆုံးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။သတင်းတိုင်းကမြို့နယ်၅ခုနဲ့ချင်းပြည်နယ်ကမြို့နယ်နှစ်ခုမှာတော့ stay at homeအမိတ်ထုတ်ပြန်ထားပြီးအသွားလာကန့်သက်ထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိကိုဗစ်ကူးစက်မှုအခြေအနေအရရရန်ကုန်ကလာတဲ့သတင်းကိုတော့ကိုရန်နိုင်ကပြောပြပေးပါဦးဗျာ
ကိုဗစ်ကူးစက်မှုတိုးလာနေတဲ့ချင်းပြည်နယ်ကမြို့နယ်၅ခုနဲ့သခိုင်းတိုင်းဒေသကြီးကမြို့နယ်တစ်ခုမှာအခြေခံပညာကျောင်းတွေနဲ့ဈေးတွေကိုပိတ်ထားရပြီးအသွားလာကန့်သက်ထားတယ်လို့ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်ဖြစ်ပေါ်မှုများတဲ့မြို့နယ်ကတော့လောလောဆယ်ကျွန်တော်တို့စေရဟုံးလုပ်ထားတယ်ခုနှစ်မြို့နယ်ရှိပါတယ်เนาะခုနှစ်မြို့နယ်ကြီးခဲ့တဲ့ဟိုကချင်းပြည်နယ်ငါးမြို့နယ်သခိုင်းတိုင်းကနှစ်မြို့နယ်ပေါ့เนาะအဲ့ဒီနှစ်မြို့နယ်ချင်းပြည်နယ်ငါးမြို့နယ်စေရဟုံးလုပ်ထားတယ်ဆိုတော့ခုနကပြောလို့ဖြစ်ပွားမှုများနေတယ်အခုလောလောဆယ်မှာဖြစ်ပွားမှုများနေတဲ့မှာလက်ကထမ်းလို့အဲ့လိုမျိုးဆိုလို့ရှိရင်တော့မဈေးတွေပိတ်တာမကျောင်းတွေပိတ်တာဒါအဲ့ဖြစ်ပွားမှုကလပ်တောင်းလာဖြစ်တဲ့နေရာမှာဆိုလို့ရှိရင်ဆေးရှာသူတို့ supplement system supplement ပေါ့နော်ဆောင်းယောဂဆောင်းရချစ်ရွှေဆောင်းရတာဒါမျိုးတွေလုပ်ပါတယ်သူလက်ရှိချင်းကတော့ stay at home ခုနှစ်မြို့နယ်ကခုနှစ်မြို့နယ်ပါပဲပြောင်းလဲမရှိ
အထောင်မြို့နယ်တွေမှာလည်းကူးစက်မှုတွေထိုးလာနေပြီးတော့လက်ရှိအဖြစ်ကူးစက်မှုအများဆုံးကသခိုင်းတိုင်းဖြစ်ပြီးတော့ရန်ကုန်ကတော့ဒုတိယအများဆုံးရှိနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ကျန်တဲ့မြို့နယ်တွေမှာတော့ဒါဖြစ်ပွားမှုတွေကတော့ပေါ့နော်ရှိနေတာရှိနေတွေ့ရပါတယ်။မလာချိုးဆိုလဲဒါဖြစ်ပွားမှုတွေများလာတယ်ပေါ့နော်။ဒါများလာတယ်ဆိုတာကလည်းအဲအခုမှပြောသလိုတစ်မြို့လုံးဖြစ်နေတာမျိုးမဟုတ်ပဲနဲ့နော်။သူဖြစ်တဲ့လူတွေရဲ့ contact တွေထိတွေ့မှုရှိတဲ့သူတွေကနေပေါ့ဖြစ်နေတာကိုတွေ့ရတာဖြစ်ပါတယ်။လက်ရှိအနေအထားကတော့သခိုင်းနိုင်ရဆိုလို့ရှိရင်ပိုတိုင်းနဲ့ပြည်နယ်တွေမှာတော့90တော့အများဆုံးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုသခိုင်းနိုင်မှာရှိတဲ့တမူးနဲ့ကလေးမှာဆိုရင်ဖြစ်ပွားမှုတွေကဒါဆက်ပြီးတော့ရှိနေတော့မှဖြစ်ပါတယ်เนาะပြီးခဲ့တဲ့နှစ်ပတ်အတွင်းမှာဆိုလို့ရှိရင်၄ရက်၆လ2021ကနေပြီးတော့၁၉ရက်၆လ2021ဒီနှစ်ပတ်ကိုကျွန်တော်တို့ဒီ data တွေကြည့်လိုက်မယ်ဆိုရင်တမူးမှာဖြစ်ပွားမှုကနှစ်ပတ်တုန်းက386ရှိတယ်ကလေးမှာဖြစ်ပွားမှုက360ရှိတယ်ဒါကြောင့်မို့လို့ဒီသခိုင်းကတော့ဖြစ်ပွားမှုကတော့ဒါပိုးတွေးရှိသူအများဆုံးနေတယ်ရှိနေတော့မှဖြစ်ပါတယ်ရန်ကုန်ကတော့သခိုင်းနဲ့เนาะနည်းနည်းလေးကွာပြီးတော့ဒါဒုတိယနေရာမှာရှိပါတယ်
ကူးစက်မြန်သလိုယောဂပြင်းထန်နိုင်တဲ့ Alpha, Delta နဲ့ Kappa မျိုးရိုးဗီဇကွဲကိုဗစ်ပိုးသစ်တွေကိုကလေးမျိုးအပြင်ရန်ကုန်မန္တလေးဘိတ်နဲ့တမူးမျိုးတွေမှာတွေ့ရှိထားတယ်လို့ကျမိုင်းနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ Alpha ဆိုတာကဗြိတိန်နိုင်ငံမှာမူလစတွေ့ခဲ့တဲ့ပိုးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနာမည်ပေးထားတာဖြစ်ပြီး Delta နဲ့ Kappa ကတော့အိန္ဒိယနိုင်ငံမှာတွေ့ရှိခဲ့တဲ့ကိုဗစ်ယောဂပိုးမျိုးကွဲတွေဖြစ်ပါတယ်။ကူးစက်မြန်မျိုးဗီဇကွဲကိုဗစ်ပိုးသစ်တွေ့ရှိထားတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ထက်ကသခိုင်းတိုင်းကလေးမျိုးမှာတော့ဇွန်လ18ရက်နေ့ကကိုဗစ်အတည်ပြုလူနာ9ဦးသေဆုံးခဲ့ပါတယ်။ဒါပြင်ယောဂကူးစက်မှုတွေရှိနေစေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကုန်သွယ်နေတဲ့ရခိုင်ပြည်နယ်စစ်တွေမှာဆိုရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေမှာကိုဗစ်ကူးစက်တာတွေစစ်ဆေးတွေ့ရှိထားပါတယ်။လက်ရှိအချိန်ထိစစ်တွေမြို့မှာကိုဗစ်ကူးစက်ခံထားသူ44ဦးထိရှိတယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်ဘင်္ဂလားဒေ့ရှ်ကပြန်လာတဲ့လူတွေကိုကွာတင်းထားပြီးစစ်တာပါခင်ဗျာဟိုစစ်ဆေးမှုတွေရပ်ပြီးတော့ပြန်စစ်ဆေးတဲ့5လပိုင်း12ရက်နေ့ကနေစပြီးတော့ဒီနေ့အထိဆိုရင်တော့ကျွန်တော်တို့939ကြိမ်စစ်ပြီးတော့69ရောက်ပေါ်ဆင်းထွက်တယ်အဲဒီထဲမှာ44ရောက်ကဆေးရုံပေါ်မှာကျန်နေပါသေးတယ်ဟာကျန်တဲ့လူတွေပြန်ကောင်းသွားပြီဟုတ်ကဲ့ဟာ
ကျမအီဝန်ကြီးဌာနကတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်မလာအောင်ကာကွယ်လှုပ်ဆောင်နေတယ်လို့ပြောထားပြီးပြည်သူတွေကိုလည်းကိုဗစ်စီးကန်းတွေအတိုင်းလိုက်နာကြဖို့တိုက်တွန်းနေပါတယ်။က ကျမိုင်းနာကလာဝန်ကြီးဌာနရဲ့ဂျွန်လ16ရက်နေ့ည7:26ပြန်ထားတဲ့စည်ရင်ရတော့တခွဲနှမူနာ4368ရှိခဲ့ပါတယ်စုစုပေါင်းကိုဗစ်ကပ်ရောဂါဖြစ်ပွားသူလက်ရှိမှာ3,353ရှိခဲ့ပါတယ်တိစုံသူစုစုပေါင်းကတော့3,350ထက်မနည်းရှိပြီးပြန်နေကောင်းလာသူကတော့3,362ရှိပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါခင်ဗျာသတင်းပေးပို့ချက်တွေအပြီးအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့အလှည့်ရောက်လာပါပြီအမျိုးသမီးကဏ္ဍနဲ့စတင်ကြပါတယ်စစ်တပ်အာဏာသိမ်းတဲ့မြန်မာနိုင်ငံတွင်းကအခြေအနေတွေကိုနိုင်ငံတကာကပုံမိုသိရှိလာစေဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးတဖက်တလန်းကအကူအညီထောက်ပံ့နိုင်ဖို့အတွက်လေထီးခုံပြီးရန်ပုံငွေရှာဖို့ပြင်ဆင်နေတယ်လို့ပြည
ဘာကြောင့်ရွေးချယ်လုပ်ကြပါသလဲ။ရန်ကုန်ငွေတွေရလာတော့ဘယ်လိုပုံစံနဲ့30သွားမှတလဲဆိုတာတွေကိုလီဒီခုံရမှာကိုယ်တိုင်ပါဝင်မဲ့ဟာဝိုင်ပြည်နယ်ကမဂျူဂျူမင်းသူကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
မဲဂျူဂျူမင်းသူတို့ကဒါဟာဝိုင်ပြည်နယ်မှာဆိုလို့ရှိရင်ပြည်သူ့ကုန်ကြီးဟာဝိုင် chapter ပေါ့နော်ပြည်သူ့ကုန်ကြီးဟာဝိုင်အဖွဲ့ခွဲလို့ပြောရမှာပေါ့လေအဲ့ဒီမှာအခုဒီလာမဲ့28ရက်နေ့မှာပဲအခုလေဒီခုံနာတွေလှုပ်ပြီးတော့မြန်မာနိုင်ငံကဒီလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေအထက်ရန်ပုံငွေရှာတဲ့အနေနဲ့လေဒီခုံမယ်လို့သိရတယ်။အဲ့ဒါဘာကြောင့်ဒီလိုစဉ်းစားဖြစ်တာလဲဆိုတာလေးကိုအရင်ဆုံးပြောပြပေးပါလား
။ဟုတ်ကဲ့ရှင်ကျမတို့ပြည်သူ့ကုန်ရင်ဟဝါယီ chapter အနေနဲ့အခုတက်လာတဲ့ NUG အစိုးရကိုအပြေအဝထောက်ခံတယ်။ဒါပေမဲ့ထောက်ခံတဲ့နေရာမှာလည်းဒီတိုင်းပဲထောက်ခံလို့မရဘူးလေ။သူတို့ financially or diplomatically အရာကိုပေါ့နော် support ပေးရမယ်။အဲဒီတော့အစိုးရတည့်ရက်ချောမွေ့စွာသူတို့ရဲ့လုပ်ငန်းတွေကိုအလက်ပတ်နိုင်ရန်အတွက်ကျမတို့အနေနဲ့ဝိုင်းဝန်းပြီးတော့ရန်မုံငွေရှာပေးခြင်းဖြစ်ပါတယ်။
အခုဒါကဒီမြန်မာနိုင်ငံဒီလက်ရှိဒီဆီယနာသိမ်းပြီးနောက်ပိုင်းကျုံလာတဲ့အခြေအနေတွေပေါ့နော်မြန်မာနိုင်ငံအတွက်မှာအကျက်တဲတွေမျိုးစုံကျုံရတယ်ဒီပေါ်မှာဒီ CDM လုပ်တဲ့ဝန်ထမ်းတွေကိုကူညီထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အခက်ခဲကြုံတဲ့သူတွေကိုကူညီထောက်ပံ့တဲ့နေရာမှာရန်ပုံငွေရှာပွဲတွေလုပ်ကြတယ်ဈေးရောင်းပွဲတွေလုပ်ကြတယ်အများသဖြင့်ဒါကျွန်တော်တို့တွေ့ရတာပေါ့နော်ဒါပေမဲ့မန်ချူချူမင်းသူတို့ကကြတော့ဒီဟာဝိုင်မှာထူးထူးခြားခြားပေါ့လေဒါလေဒီခုံနေဆိုတာဖြစ်လာတယ်ဆိုတော့ဘာဖြစ်လို့လေဒီခုံပြီးတော့မှရန်ပုံငွေရှာဖြစ်တာလဲဒီအကြောင်းလေးကိုပြောပြပေးပါလား
အဓိကရည်ရွယ်ချက်ကတော့ဗောနော်မြန်မာပြည်မှာအားလုံးကအကြောက်ကြားတွေနဲ့လွန်မှုမှုအောက်မှာနေရတဲ့အခါမှာကျမတို့လည်းဒီလိုမျိုးဗောနော်ထူးထူးဆန်းဆန်းလေးတစ်ခုဖြစ်အောင်မြန်မာပြည်အတွက် attention လဲရအောင်နောက်ပြီးတော့ကျမတို့လည်းဒီ lady ခုံရမယ့်ဒီပိုင်းကတော့ကြောက်တော့ကြောက်တာဗောနော်ကျမတို့ရဲ့အကြောက်ကြားတွေကိုရင်ဆိုင်ပြီးတော့ဒီ lady ခုံဖို့ကအမြင့်ပေ14000ကျော်ကနေပြီးတော့ခုံရမှာဗောနော်ဒါပေမဲ့အဲ့ဒီအကြောက်ကြားတွေကိုကျမတို့ရင်ဆိုင်ပြီးတော့ဒီလိုမျိုးကျမတို့အကြောက်ကြားနဲ့လွန်မှုမှုမရအောင်အုတ်ချုပ်လို့မရအောင်ကျမတို့တော်လန်နေအဲ့လိုအခါမှာကျမတို့ဒီလိုမျိုးဆွတ်ဆွတ်ဆာဆာနဲ့အာမြန်မာပြည်အတွက်ကြိုးပမ်းတဲ့အခါမှာကျမတို့ကဒီပေါ့နော်ဒီအနောက်နိုင်ငံတွေမှာဆိုလို့ရှိရင်မာရသွန်ပွဲတို့အာစပိန်စီးပွဲတို့အဲ့လိုမျိုးတွေစီးပြီးတော့အဲ့လိုမျိုးကြိုးစားတဲ့လူတွေကိုဝိုင်းပြီးတော့စုပေးတာတွေရှိတယ်ပေါ့နော်အဲ့ဒီစုပေးတဲ့ငွေတွေထောက်ပံ့ကြေးတွေအာရမုံငွေတွေအားလုံးကိုကျမတို့က NUG အစိုးရအာချွတ်မွေ့မွေ့နဲ့လက်ပတ်နိုင်ရန်အတွက်ဝိုင်းဝန်းပြီးတော့အာကူညီတာဖြစ်ပါတယ်ရှင်
။ဟာဒါတစ်ဖက်တစ်လမ်းကနေပြီးတော့ NUG အတွက်ရန်ပုံငွေရှာတဲ့သဘောပေါ့နော်
။ဟုတ်ပါတယ်ရှင်။
အဲ့တော့ဒါကလေဒီခုံနေဆိုတာတကယ်ကိုဆွတ်ဆွတ်ဆာဆာလေမော်ကနေပြီးတော့မှဆွတ်ဆွပြောဆိုပေ1000ကျော်ကနေခုံချမှာတကယ်ကိုဟိုပြောမယ်ဆိုရင်တော့ဟိုကြောက်စရာကြီးပေါ့နော်။ဆိုတော့စိတ်ထဲမှာရောမကြောက်မိဘူးလား
။ကြောက်တော့ကြောက်ပါတယ်ဒါပေမဲ့အဲ့ဒီကြောက်ကြားတွေကိုရင်ဆိုင်ရမယ်လေ။တော့အောင်ဆန်းစုကြည်ပြောခဲ့တယ်လို့ပေါ့နော် freedom from fear ပေါ့ကျမတို့ကအကြောက်ကြားတွေကိုမျက်နှာချင်းဆိုင်ရင်ဆိုင်ပြီးတော့ကြော်လွားနိုင်ဖို့အတွက်ကျမတို့ကိုကျမတို့လည်းစိန်ခေါ်မှုတစ်ခုဖြစ်ပါတယ်ဒါပေမဲ့အဓိကအားဖြင့်ပေါ့နော်မြန်မာပြည်မှာနေထိုင်နေကြတဲ့မြန်မာပြည်သူတွေဒီသားတွေအားလုံးကိုလည်းအပိစကားပြောတဲ့အနေနဲ့ပေါ့နော်အခုတို့ဆိုလို့ရှင်မြောက်ပြည်မှာနေတဲ့လူတွေဆိုလို့ရှင်ဘေးကျနံကျနေတိုင်းအကြောက်ကြားတွေဘက်ပေါင်းဆောင်ကနေရင်ဆိုင်နေရတဲ့အခါမှာကျမတို့အနေနဲ့လည်းသူတို့အကြောက်ကြားတွေကို နည်းနည်းအများပေါ့နော်နားလေတယ်အရင်ဆိုင်ကြုံတွေ့မယ်တူတူလက်တွေ့နေတယ်တူတူအများတန်းရှိနေတယ်ဆိုတော့အပေးတဲ့အနေနဲ့ကျမတို့အကြောက်တရားတွေကိုလည်းရင်ဆိုင်ခြင်းဖြစ်ပါတယ်ရှင့
်ဆလိုတာကတော့တို့အကြောက်တရားရင်ဆိုင်ရလို့ကိုယ်တွေလည်းသူတို့နဲ့တွေးစီမှုကိုပြတဲ့သဘောပေါ့နော
်ဟုတ်ကဲ့ပါ
အဲ့တော့အခုဒေဒီခုံမာကဒါအုပ်စုလိုက်ပေါ့နော်တယောက်တည်းမဟုတ်ဘဲနဲ့လူအများစုခုံမာလို့လည်းသိရတယ်ဘယ်နှယောက်ခုံကြမလဲအခုံမှုအတွက်ဘာတွေပြင်ဆင်ထားကြလဲဒါလေးလည်းရှင်းပြပါအောင်
ဟုတ်ကဲ့အာပထမဆုံးအနေနဲ့ပေါ့နော်ကျမတို့လေဒီခုံမာတော့9ယောက်ပါမြန်မာပြည်မှာမွေးဖွားတဲ့မြန်မာပြည်သားပေါ့နော်အဲဒါကတော့9ယောက်ပါမယ်နောက်ပြီးကြတော့ဒီအနောက်နိုင်ငံသား2ယောက်ပါမယ်ကျမတို့ရဲ့တငယ်ချင်းတွေပေါ့နော်အလုံးဝိုင်းပြီးတော့ဝန်းရံကြတာပါကျမတို့ရဲ့ရမုံငွေရှာဝဲအတွက်ပေါ့နော
်ဒါကတကယ်ကတော့လေဒီခုံနဲ့ဆိုရင်ဒီလေဒီခုံမှုအတွက်ကဒါဒီနိုင်ငံမှာဆိုရင်ပေါ့တွားပြီးတော့လေဒီခုံချရတဲ့လူတွေသူတို့ကဟိုပတ်စံပေးပြီးတော့မှတွားပြီးတော့ခုံချရတာလေဆိုတော့အခုကကိုကိုတိုင်းခုံချခံပြီးတော့တွားခုံချမှာလားဒါကိုလည်းပြောပြပေးပါဘယ်လိုလုပ်တာလဲဆိုတာ
ဟုတ်ကဲ့လေဒီခုံမဲလေဒီမောင်နေလေဒီမယ်လေးအကုန်လုံးကကိုအိတ်ဆိုင်ပြီးတော့တယောက်ကိုခုံလို့ရှင်ဒေါ်လာ200လောက်ပေးရတယ်ရှင်အဲအဲ့ဒီအပြင်ကိုလိုချင်တဲ့ဒီဓာတ်ပုံတို့ဗီဒီယိုတွေရိုက်ဖြတ်ပြီးတော့ပေးရတယ်ပေါ့နော်ကျမတို့ပထမဆုံးကတကယ်ချင်းနေအပျော်တော့ခုံလို့ပဲဒါပေမဲ့အပျော်ကနေပြီးတော့အတိတ်ပဲရှိတဲ့အရာတစ်ခုလောက်ရအောင်မြန်မာပြည်အတွက်လောက်ရအောင်ဆိုပြီးတော့ကျမတို့အကုန်လုံးတိုင်းမြင်ပြီးတော့ပေါ့နော်ဒီရမုံပွဲကိုရှာလိုက်ခြင်းဖြစ်ပါတယ်လေဒီခုံမိုးကတော့ဘာမှတော့တိတ်ပြီးတော့ပြင်ဆင်ကြတော့မလို့ရှင်ဘာဖြစ်လို့လဲဆိုတော့ကျမတို့တော့ခုံမဲဒီ Pacific Company ကလေသူတို့ကအကုန်လုံး safety အတွက်လဲအဲသူတို့က certificate ရပြီးသားနောက်ပြီးကြတော့ကျမတို့တော့ခုံလို့ရှင်ရဲ့အဲဒီ we support NUG ဆိုတဲ့ sign နေပါလေနောက်ပြီးတော့ဒီပြည်သူ့ကော်မတီ chapter ရဲ့အင်ဂျီတွေ NUG ဒီဇိန်းနဲ့အင်ဂျီတွေဝှက်သွားပြီးတော့ပေါ့နော်ဒီမှာပြည်အတွက် attention ရအောင်ဝိုင်းပြီးတော့ကူညီကြမှာပါရှင်
။ရပုံငွေရှာတဲ့အနေထားရောအခုအချိန်မှာရောရပုံငွေတချို့ရနေပြီလားဒါရောဘယ်လိုအခြေအနေရှိနေလဲ
။ Okay ရပုံငွေတချို့ကတော့တော်တော်တော့ရနေပြီပေါ့နော်ဒါပေမဲ့လို့ဒီလောက်တော့မရသေးဘူးပေါ့အဲ့တော့သူကျင်းတဲ့အလူရှင်များရှိလို့ရှိရင်ကျမစီကိုဗန်မွန်ကနေပြီးတော့လှူလို့ရတယ်အာနောက်ပြီးတော့ Zelle တို့ Facebook Pay တို့အဲ့လိုမျိုးပေါ့နော်နီးစရာနီးစရာတွေ check တွေပို့ပြီးတော့လှူလို့ရတယ်ကျမတို့ GoFundMe page ကိုထောင်သေးတယ်ရှင်ဒါပေမဲ့ GoFundMe က humanitarian case တွေပဲလေသူက humanitarian အတွက်ပဲကူညီခွင့်ပေးတယ်ရှင်ဟို government ဆိုတဲ့စကလုံးပါလို့လားမသိဘူးကျမတို့ GoFundMe အဖက်ခံလိုက်ရတယ်ရှင
်ဘလို့လူတွေရောလူတန်းကြလဲဘလို့အခြေအနေရှိနေလဲအခုက
အခုလူတန်းကြတာမြန်မာပြည်သားတွေမဟုတ်ဘူးပေါ့နော်အိန္ဒိယနိုင်ငံတွေက Vietnam တွေတရုတ်တွေအာဒီ American နိုင်ငံသားတွေနောက်ပြီးကြတော့ကျောင်းသားတွေကျောင်းလာတက်တဲ့ကလေးတွေနောက်ပြီးကြတော့ကျမတို့ဆန္ဒပြပွဲသွားတဲ့ခါကြလို့ရှင်အလူငယ်ကောက်တယ်ရှင်အခုကျမတို့ဟဝါယီမှာဆိုလို့ရှိရင်ကပကျော်ကန်းချေဝိုင်ကီခီမှာဆန္ဒပြပွဲသွားတဲ့ခါမှာအဲ့ဒီလူတွေလည်းလာကြတဲ့ကပလဲဧည့်သည်တွေလည်းကျမတို့ဆန္ဒပြပွဲသွားတဲ့ခါမှာသူအလူငယ်ထည့်တယ်ရှင်ဗန်မိုကနေတစ်ဆင့်ထည့်ကြတာလည်းရှိတယ်ကျမရဲ့ဗန်မိုအကောင့်ကဒီ flyer ထဲမှာလည်းပါတယ်နောက်ပြီးတဲ့ခါကျတော့သူတို့ဒီတိုင်းပဲ cash လဲလေအလူငယ်ပုံထဲမှာလာထည့်ပေးကြတာလည်းရှိတယ်ရှင်
အဲ့တော့အလူငယ်တွေရောဘယ်လောက်မြဲမြဲရမယ်လို့မျှော်မှန်းထားလဲ
ကျမတို့ရည်မှန်းထားတာကတော့ဒေါ်လာ1000ခွဲလောက်ပေါ့နော်ဆက်လက်စူးစမ်းပြီးတော့ကောက်ခံနေတော့မှာပဲအာ NUG ကိုဝန်းရံကျင်တဲ့မြန်မာပြည်သားတွေကဘာအနှံ့မှာရှိတဲ့အလူရှင်တွေဝိုင်းပြီးတော့ကျမတို့ကိုအာဝန်းရံကြဖို့အတွက်ဖိတ်ခေါ်ပါရစေရှင်
အဲ့တော့အခုရလာတဲ့ရန်ပုံငွေတွေအားလုံးတော့ဒါ NUG ကိုတိုက်ရိုက်လှူဒန်းသွားမယ်ပေါ့
ဟုတ်ပါတယ်အဲ
့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလိုမျိုးလှုပ်တာကတနည်းတစ်ပုံပေါ့နော်ဘလောက်ထိအထောက်ပံ့ဖြစ်မယ်လို့ရောကိုကယုံကြည်ထားလဲ
တိတိယောက်ယောက်အထောက်ပံ့ပေးနိုင်မယ်လို့ယုံကြည်ရဲ့ရှင်ဘာဖြစ်လို့လဲဆိုတော့ဒီအခုပေါ်ပေါက်လာတဲ့အစိုးရတရက်ပေါ့နော် NUG ရဲ့ CRPH ရဲ့အားလုံးကိုကျမတို့ကပြပကမြို့ချင်းမြမာတွေကဝန်းရံရတယ်လေဝန်းရံမှပဲကျမတို့ဘက်ကပေးတဲ့ခွန်အားရယ်တွန်းအားရယ်နဲ့အထက်ကတွန်းအားရယ်နဲ့ပြိုင်လူတွန်းမှဒီ system တခုဟာပြောင်းလဲနိုင်မှာပေါ့နော်အဲ့တော့ကျမတို့က financially တခုပဲဒီလိုမျိုးရမုံငွေတွေပဲကူညီတာအပြင် diplomatically အရာပေါ့နော်ဒီတန်တမန်ရေးရအရာလဲကျမတို့ကထိတ်ဆက်ပေးမယ်အထူးသဖြင့်မြန်မာအရေးကိုဒီ American Congress တွေမှာဆက်လက်ပြီးတော့ဆွေးနွေးသွားဖို့နောက်ပြီးတော့ကျမတို့ရဲ့မြန်မာပြည်က NUG အစိုးရကိုလည်း American အစိုးရကနေပြီးတော့စစ်မှန်တဲ့ Democratic အစိုးရအနေနဲ့လက်ခံဖို့အတွက်ကျမတို့ဆက်လက်ပြီးတော့တောင်းဆိုနေတဲ့တွန်းအားတွေပေးနေတယ်အဲ့တော့ဒီမြန်မာအရေးကိုနှီးမျိုးစုံနဲ့အထောက်အပံ့ဖြစ်စေတာပေါ့နော်ဒီ ရုပ်ပိုင်းဆိုင်ရာအပြင်စိတ်ပိုင်းဆိုင်ရာအရာဆိုလို့ရှိရင်လည်းစိတ်သက်ခွန်အားတွေပေးတဲ့အနေနဲ့ကျမတို့ကပြည်ပမှာရောက်နေပေမဲ့မြန်မာပြည်သားတွေနဲ့အသွေးတဲ့တသားတွေရှိတယ်ကျမတို့ဆက်လက်ပြီးတော့စ조사တိုက်ပွဲဝင်နေတဲ့နောက်ပြီးတဲ့တစ်ခါဒီမြန်မာပြည်ရဲ့အရေးပေါ့နော်ကဘာမှာလူတွေတွင်တွင်ကျဲကျဲတိရှိနားလဲအောင်လို့ကျမတို့ဆန္ဒပြပွဲတွေဆက်လုပ်တယ်ရမုံငွေပွဲတွေရှာတယ်နောက်ပြီးတော့တန်တမန်ရေးရအရာလဲဒီ NUG အစိုးရကိုနိုင်ငံတကာကအစိုးရတွေကအတိမတ်ပြုပြီးတော့မြန်မာပြည်မှာဒီမိုကရေစီပြန်လဲထွန်းကားလာအောင်အတွက်ကျမတို့အမေရိကန်အစိုးရကိုလည်းပြအားပေးတယ်တောင်းဆိုတယ်လုံခြုံမှုတွေဆက်လက်ပြီးတော့လှုပ်ဆောင်သွားပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးဖြစ်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျမတို့အခုလိုလာရောက်မေးမြန်းပေးရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
မကင်ဖြူတွေးအပတ်စဉ်စီစဉ်တင်ဆက်ပေးနေတဲ့မျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့သုတဆုံလင်အမေရိကန်တခွင်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်လက်ခံရေးနေရာချထားရေးနဲ့ပတ်သက်တဲ့မူဝါဒစာရာတွေနဲ့ပတ်သက်ပြီးဇွန်လ20ရက်နေ့မှာကြာရောက်မဲ့ကမ္ဘာဒုက္ခသည်များနေ့အစီအစဉ်ဖြစ်ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
ဒုက္ခသည်တွေကိုအရှင်ဖြစ်နေရာပြေးလက်ခံတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုဟာအရေးအတွက်အများဆုံးလက်ခံပေးတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒုက္ခသည်တွေကိုစတင်လက်ခံဖို့မူဝါဒတွေချမှတ်ပြီးချိန်1980ခုနှစ်ကတည်းကအခုချိန်ထိအမေရိကန်ပြည်ထောင်စုကလက်ခံထားတဲ့ဒုက္ခသည်အရေးအတွက်ဟာ3.3%ကျော်ရှိပါတယ်။အခုသမ္မတဂျိုးဘိုင်ဒန်ရဲ့ဒီမိုကရက်အစိုးရအာဏာရပြီးချိန်မှာတော့မနစ်ကလက်ခံခဲ့တဲ့ဒုက္ခသည်အရေးအတွက်ထက်၄%လောက်ပိုးပြီးတော့လက်ခံမှာပါအမေရိကန်ပြည်အောင်စုရဲ့ဒီနှစ်ဒုက္ခသည်လက်ခံမဲ့အရေးအတွက်ကို62,500အထိလက်ခံသွားဖို့ဒီဘဏ္ဍာရေးနှစ်မှာပြင်ဆင်တက်မှတ်လိုက်တဲ့အကြောင်းမေလ3ရက်နေ့မှာသမ္မတဘိုင်ဒန်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အရင်အစိုးရလက်ထက်ဒုက္ခသည်အ ਨੇ ဆုံးပဲလက်ခံခဲ့တာဟာဒုက္ခသည်တွေကိုလက်ခံပြီးတော့ထောက်ပံ့ကူညီနေတဲ့အမေရိကန်ပြည်အောင်စုရဲ့စန်တန်ဘိုးတွေနဲ့ကွဲလွဲခဲ့တယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာပါရှိပါတယ်အခုဒုက္ခသည်တွေထပ်တိုးလက်ခံဖို့အမေရိကန်ပြည်ထောင်စုကဆောင်ရွက်နေပြီးတော့နောင်လာမယ့်ဘဏ္ဍာရေးနှစ်တွေမှာ3,250,000အထိတိုးလက်ခံနိုင်မယ့်ရည်မှန်းချက်ကိုပြည့်မီအောင်ဆောင်ရွက်နေတဲ့အကြောင်းလဲသမ္မတဘိုင်ဒန်ကပြောပါရယ်အစောပိုင်းတုန်းကတော့ဒုက္ခသည်လက်ခံမဲ့အရေးအတွက်ကိုအရင်အစိုးရသတ်မှတ်ခဲ့တယ်လို့ပဲတထောင်ငွေပဲလက်ခံမယ်လို့အင်မီရောကကြေညာခဲ့တာကြောင့်သမ္မတဘိုင်ဒန်ဟာရွေးကောက်ပွဲမဲဆဲခဲ့တဲ့အချိန်ကပြီးခဲ့တဲ့ဂရီကိုအတေကိုချိုးဖောက်တယ်ဆိုပြီးတော့ဒီမိုကရက်တစ်ပါတီဝင်အမတ်တချို့နဲ့ဒုက္ခသည်အရေးဆောင်ရွက်သူတွေကဝေဖန်ခဲ့ကြပါတယ်။အဲဒီကြေညာချက်ကိုသမ္မတဘိုင်ဒန်ကပြန်လည်ပြင်ဆင်လိုက်ပြီးတော့ကမ္ဘာတဝန်းအတိဒုက္ခမျိုးစုံရောက်နေပြီးအမေရိကန်ပြည်ထောင်စုမှာဘဝသက်စနိုင်မှုစောင့်နေကြတဲ့ဒုက္ခသည်တွေကြားနှစ်ပေါင်းများစွာဆွဲကြံနေတဲ့တန်လျာစစ်တွေကိုဖယ်ရှားလိုက်ပြီးလို့သမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာဖော်ပြပါရဲဇွန်လ20ရက်နေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်တာကြောင့်လဲဒုက္ခသည်တွေကိုလက်ခံတဲ့တိုင်းပြည်တွေကလူမှုအတိုင်းဝိုင်းအတွင်းပေါင်းဆက်ရှင်တွဲနေထိုင်နိုင်ရေးအတွက်အလေးထားပြောကြားကြပါရဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီက
We're here today because in a few days will be World Refugee Day so we are already
အခုဆိုရင်ကမ္ဘာဒုက္ခသည်များနေ့သတင်းပတ်ထဲရောက်လာပါပြီဒီအချိန်ဟာဒုက္ခသည်တွေပေါ်ကွန်ပျူတာမှထားမယ့်အချိန်တို့ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးတော့အတိအမှတ်ပြုရမယ့်အချိန်ဖြစ်တယ်လို့တို့ရဲ့နာကျင်မှုတွေအတွက်စာနာနားလည်ပေးရမယ့်အချိန်လည်းဖြစ်ပါတယ်ဒါကြောင့်ကမ္ဘာကြီးအနေနဲ့တို့ကိုဆက်ကူညီပံ့ပိုးပေးသွားဖို့တိုက်တွန်းပါတယ်လို့သူကပြောပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်ပြည်ထောင်စုမှာအခြေချမဲ့ဒုက္ခသည်အရေးအတွက်ကိုတစ်နှစ်တည်းတစ်နှစ်လျှော့ပြီးတော့လက်ခံလာတာမှာ2020ခုနှစ်အတွက်အရေးအတွက်အနည်းဆုံးဖြစ်တဲ့18,000သာလက်ခံမယ်လို့ပြောဆိုခဲ့ပြီးတကယ်အခြေချနေထိုင်နိုင်သူကတော့10,000ကျော်သာရှိခဲ့တာပါအဲဒီနောက်တော့2021ခုနှစ်အတွက်10,000ခွဲသာလက်ခံမယ်လို့ထရမ့်ကသတ်မှတ်ခဲ့ပါတယ်သမ္မတဘိုင်ဒန်ကကနဦးမှာဒီအရေးတော်ကိုသာလက်ခံမယ်လို့ပြောဆိုထားပေမဲ့လည်းနောက်ပိုင်းမှာတော့၄%တိုးမြင့်ခဲ့တာပါနိုင်ငံရေးအကျက်တဲဆက်ရောက်နေတဲ့အချိန်ဒီအောက်မှာရဲရဲဆက်ဆက်ဖိနှိပ်ခံရသူတွေတဲ့ပါဝင်တဲ့မြန်မာ DRC ကွန်ဂိုဟောင်ကောင်တရုတ်နိုင်ငံရှင်ကျန်းဒေသကမွတ်စလင်တွေလည်းအမေရိကမှာအခြေချနိုင်အောင်ကူညီပေးသွားမှာဖြစ်ကြောင်းဘိုင်ဒန်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ရဲ့ကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒုက္ခသည်တွေခိုလုံနိုင်ဖို့တကားဖွင့်ချူဆိုတာဟာအမေရိကန်ရဲ့စံတမှုဖြစ်ပြီးတော့ဒီလိုနေထိုင်ခွင့်လျှောက်ထားသူတွေကိုမျက်မျှတတဂုံသိက္ခာရှိရှိလေးစားသမှုနဲ့ဆက်ဆံသွားမယ့်အကြောင်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါထောမက်စ်ဂရင်းဖီးကလည်းကုလသမဂ္ဂရဲ့ All Inclusive ဆိုတဲ့အစီအစဉ်အတိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ်။
Refugee inclusion and humanitarian values are also at the core of who we are as Americans.
ဒုက္ခသည်တွေကိုလူမှုတိုင်းဝိုင်းအတွင်းသတားရဲနေထိုင်နိုင်အောင်ဖန်တီးပေးတာလူသားတံပိုးဒါတွေဟာအမေရိကန်ရဲ့ကြိုးယိုးစံတံပိုးတွေပါဒါဟာကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့ရေရှည်လက်တွဲဆောင်ရွက်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့လူတွေရဲ့ဘဝပြောင်းလဲဖို့ UNHCR ရဲ့ဆွမ်းဆောင်ရည်ကြောင်းပါလို့သူကပြောပါတယ်အမေရိကန်အနေနဲ့အခုလိုဒုက္ခသည်တွေကိုကျူးကျော်လက်ခံတာဟာလူသားချင်းစာနာထောက်ထားမှုအရာအမေရိကန်ရဲ့စံတံပိုးဆိုတဲ့သတ်မှတ်ချက်အပြင်ဒါဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးမူဝါဒနိုင်ငံစီးပွားရေးပိုအားကောင်းလာရေးလူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံရှင်တွဲနေထိုင်နိုင်ရေးဆိုတဲ့မူဝါဒတွေကိုအားပေးအထောက်အကူပြုကြောင်းနဲ့ရှုပ်ထွေးလာတဲ့ကမ္ဘာကြီးရဲ့ပြဿနာတွေမှာအမေရိကန်အနေနဲ့တခြားနိုင်ငံတွေနဲ့အတူပူးပေါင်းလက်တွဲလှုပ်ဆောင်လိုတဲ့ဆန္ဒရှိတယ်ဆိုတာကိုပြသရရောက်ကြောင်းဒုက္ခသည်ရေးရဆောင်ရွက်နေသူတွေကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်နေရာချပေးရေးအေဂျင်စီတွေမှာအလုပ်နဲ့ဝန်မမျှတာကြောင့်62,500ရေးတွဲရဲ့၄ပုံတော်ပုံပမာဏကိုလက်ခံနိုင်ရင်တော့ကန့်ကောက်လှပါပြီလို့ထောက်ပြသူတွေလည်းရှိပါတယ်။အမေရိကန်အနေနဲ့ဒုက္ခသည်ရေးအတွက်တိုးလက်ခံမဲ့အစီအစဉ်ပြင်ဒီဒုက္ခသည်တွေရေးနေရာချထားစီစဉ်မဲ့စနစ်တစ်ခုလုံးစနစ်တကျပြောင်းလဲစီစဉ်မှုလိုအပ်တယ်လို့လည်းဆိုပါရယ်။တမ်မတ်ကြီးလင်ဒါသောမတ်ဂရင်းဖီးကတော့ဒုက္ခသည်မူဝါဒသစ်နဲ့ပတ်သက်လို့ဒါဟာကမ္ဘာမှာအမေရိကန်အနေနဲ့ဘလို့ရပ်တည်နေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ပြောပါရယ်။
I'm proud to say that President Biden has acted from day 1.
တမရဘိုင်ဒန်စတောင်းဝန်ယူတဲ့နေ့မှာပဲအမေရိကန်ဟာဒုက္ခရောက်သူတွေဘေးကင်းလုံခြုံရေးခိုင်ငယ်မာမာဆောင်ရွက်ပေးတဲ့နိုင်ငံတစ်နိုင်ငံအဖြစ်ဆက်ရပ်တည်နေတယ်ဆိုတာကိုဂုဏ်ယူဝင်ကြွားစွာပြောဆိုပေးရစေ။တမရဟာသူ့လုပ်ပိုင်ခွင်ထဲကနေဒုက္ခသည်နေရာချထားရေးအစီအစဉ်စနစ်တကျလှုပ်ဆောင်နိုင်အောင်ဆောင်ရွက်ပေးခဲ့တယ်လို့ကမ္ဘာကြီးအတွက်အမေရိကန်အနေနဲ့လွတ်လပ်ရေးမီးရှို့တစ်ဆောင်အဖြစ်နောက်ဒီဒုက္ခသည်တွေအတွက်ဘယ်လိုရပ်တည်ရမယ်ဆိုတာကိုပြသခဲ့ပါတယ်လို့သူကပြောပါတယ်အမေရိကန်အနေနဲ့ဒုက္ခသည်တွေကိုလက်ခံလာတာမှာ1988ခုနှစ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံအပြီးနောက်ပိုင်းအဓိကအဖြစ်ထိုင်းနယ်စပ်ဖြတ်ပြီးတော့ဝင်ရောက်လာသူတွေကိုလည်းထိုင်းနိုင်ငံကနေတဆင့်အမေရိကန်ပြည်အောင်စုစီခေါ်ယူနေရချထားပေးခဲ့ပါတယ်1988ခုနှစ်ကနေ2000ခုနှစ်အတွင်းကတော့ပြည်တွင်းကနေနယ်စပ်ကိုထွက်ပြေးတင်းရှောင်လာသူနောက်ဒီလက်နက်ကင်အဖွဲ့အစည်းတွေကနေထွက်လာသူကျောင်းသားအများစုအပါအဝင်တချို့ကသာလက်ခံရကနေ2000ခုနှစ်နောက်ပိုင်းမှာတော့တိုင်းရင်းသားဒေသတွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေထိုင်လာသူတွေကိုပါလက်ခံနေရချထားပေးလာတာမှာအခုဆိုရင်မြန်မာနိုင်ငံကနေအမေရိကန်မှာရွှေ့ပြောင်းအခြေချနေထိုင်သူဒုက္ခသည်တောင်ငန်းတချို့ရှိနေပါပြီအမေရိကန်ပြည်အောင်စုအရှေ့ချမ်းအနောက်ချမ်းအလယ်ပိုင်းတောင်ပိုင်းမြောက်ပိုင်းကပြည်နယ်တွေတော်တော်များများမှာမြန်မာနိုင်ငံကရွှေ့ပြောင်းလာသူတွေနေထိုင်ကြပြီးတော့အခုခါမှာအဲ့ဒီမိသားစုကဆင်းသက်လာတဲ့မျိုးဆက်တွေဟာကိုယ်ပိုင်လုပ်ငန်းတွေထူထောင်ကြသလိုတချို့လည်းပညာရေးဘက်မှာထူးချွန်သူတွေဖြစ်လာကြပါပြီဒုက္ခသည်တွေကိုနေရာချထားပေးတဲ့အိမ်ရှင်နိုင်ငံတွေအနေနဲ့အခုလိုအစီအစဉ်မျိုးဟာဒုက္ခသည်တွေအတွက်ပိုအကျိုးဖြစ်ထွန်းစေတယ်လို့ဆိုပါရယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီက
Most of the refugees, not all, many are still in camps, but most of the refugees.
ဒုက္ခသည်တော်တော်များများဟာဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့အပြင်ကမ္ဘာနေရာတိုင်းမှာဟိုနေရာကနေဒီနေရာကိုအုံဝိုင်းအတွင်းမှာပဲပြောင်းရွှေ့နေနေကြတာပါ။အဲ့ဒီသူတွေအတွက်တီးခြားအစီအစဉ်တွေလုပ်ပေးတာကတိတ်ကောင်းတဲ့အနေအထားမျိုးမဟုတ်ပါဘူး။ဒီဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေအနေနဲ့သူတို့ကိုဌာနေလူမှုအတိုင်းဝိုင်းပညာရေးစနစ်အတွင်းဆွဲသွင်းပြီးတော့အားလုံးပါဝင်နိုင်အောင်ဆောင်ရွက်ဖို့တိုက်တွန်းနေတာပါလို့သူကပြောပါတယ်။ဒုက္ခသည်များနေ့ကိုကမ္ဘာလုံးဆိုင်ရာအထိမ်းအမှတ်အနေနဲ့2000ခုနှစ်ကနေစပြီးတော့ကျင်းပလာတာပါ1950ခုနှစ်မှာကျင်းပတဲ့ဒုက္ခသည်သတ်မှတ်ချက်ဆိုင်ရာညီလာခံကျင်းပခဲ့တဲ့250မြောက်အထိမ်းအမှတ်အနေနဲ့စတင်ကျင်းပလာတာလည်းဖြစ်ပါတယ်အရင်တုန်းကတော့အာဖရိကဒုက္ခသည်နေ့အဖြစ်အသိအမှတ်ပြုထားတာကနေနောက်ပိုင်းမှာတော့ကုလသမဂ္ဂအထွေထွေညီလာခံကကမ္ဘာလုံးဆိုင်ရာနေ့နေ့အဖြစ်2000ခုနှစ်ဒီဇင်ဘာမှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
သူရဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာဒုက္ခသည်များနေအကြောင်းကိုကိုအောင်ကပြောပြခဲ့တာပါခင်ဗျာအခုတခါတော့ဒီသိပ္ပံနဲ့နီးပညာကဏ္ဍမှာဒီတစ်ပတ်ဒေါခင်မျိုးသက်ကဘယ်လိုဗဟုသုတမျိုးကိုမျှဝေပေးမလဲဆိုတာကျွန်တော်တို့နားဆင်ကြည့်ကြရအောင်ပါ
ဒီတစ်ပတ်တော့ကွန်ပျူတာဆော့ဖ်ဝဲကိုသုံးပြီးရေဒီယိုလေလိုင်းတွေကိုထုတ်လွှင့်လို့ဖမ်းယူလို့ရတယ် SDR ရေဒီယိုဆက်သွယ်ရေးစနစ်အကြောင်းအမေရိကန်နိုင်ငံက IT နည်းပညာရှင်ဦးစတန်လီဇေယျကိုမေးမြန်းပြီးတင်ပြပေးပါမယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာကွန်ပျူတာအင်တာနက်ဖြတ်တောက်ပိတ်ပင်တာတွေကြောင့် င်တာနက်ကနေသတင်းအချက်အလက်တွေရဖို့ခက်ခဲနေတာပါပြပမီဒီယာတွေကထုတ်လွှင့်တဲ့သတင်းတွေကိုနားထောင်ခြင်းနဲ့ကွန်ပျူတာအသုံးပြုသူတွေအနေနဲ့ software နဲ့နားထောင်ရတဲ့ radio စနစ် SDR ကိုတုံးလို့ရတယ်လို့ဦးစတန်လေးကပြောပါတယ
် software defined radio ဆိုတာကကွန်ပျူတာ program ကိုအသုံးပြုပြီးတော့ကျွန်တော်တို့လေထဲမှာရှိတဲ့လေလိုင်းထဲမှာရှိတဲ့အတန်တွေကို frequency အမျိုးမျိုးကိုကျွန်တော်တို့ကွန်ပျူတာကနေတစ်စက်နားထောင်လို့ရတဲ့စနစ်ဖြစ် program တစ်ခုဖြစ်ပါတယ
်ဒီ SDR စနစ်ကိုသုံးမယ်ဆိုလို့ရှင်ပေါ့နော်ပထမအဆုံးဘာတွေလို့လဲစပြောပြပေးပ
ါ SDR ကို SDR စနစ်ကိုအသုံးချမယ်ဆိုရင်တိတ်ပြီးတော့ပစ္စည်းအများကြီးမလိုအပ်ပါဘူးလိုအပ်တဲ့ပစ္စည်းတွေကအလွယ်တကူရှာလို့ရပါတယ်အဲကွန်ပျူတာတစ်လုံးလို့မယ်နောက်ပြီးတော့ဒီကွန်ပျူတာနဲ့တွဲချိရမယ်ဂျူနာဒွန်ဂယ်လေးတစ်ခုလိုပါမယ်နောက်ပြီးတော့အန်တနာကတော့အားကောင်းတဲ့အန်တနာယာဂီအန်တနာလိုမျိုးဖြစ်ဖြစ်အိုမီနီအန်တနာလိုမျိုးဖြစ်ဖြစ်အဝေးကိုလှမ်းပြီးတော့စကန်လုပ်နိုင်အောင်ဖမ်းနိုင်အောင်အားကောင်းတဲ့အန်တနာတွေအဲ့တော့အဲ့ဒီလိုအန်တနာရဲ့ကွန်ပျူတာနဲ့တွဲတဲ့ဒီ USB ဒွန်ဂယ်အသေးလေးတစ်ခုရဲ့ကွန်ပျူတာရဲ့အဲ့ဒီကွန်ပျူတာထဲမှာကျွန်တော်တို့ဒီ SDR ဆိုတဲ့software defined radio program လေးတခုထည့်ထားအဲ့ဒါရှိပြီဆိုရင်ကျွန်တော်တို့စပြီးတော့နားထောင်လို့ရပါပြီအဲ့တော့လေလိုင်းထဲမှာရှိတဲ့ FM line နေ AM line နေလည်းအကုန်နားထောင်လို့ရတယ်နောက်ပြီးတော့စစ်တပ်ချင်းချင်းဆက်သွယ်ရေးလုပ်တဲ့ဟာတွေကျွန်တော်တို့အကုန်လုံးနားထောင်လို့ရတယ်စစ်တပ်နဲ့ရဲနဲ့ဆက်သွယ်နေတဲ့ဟာတွေအကုန်လုံးနားထောင်လို့ရပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးနားထောင်နေရဆိုရင်ဒါဂျာဖြတ်နားထောင်တာပေါ့နော်ဂျာဖြတ်နားထောင်တာဆိုရင်ဒီဟာမျိုးကိုဘယ်သူနားထောင်နေရဆိုတော့ပြန်ပြီးထောက်လန်းလို့ရလား
အဲအဲ့လိုတော့မရပါဘူးအဲ့လိုတော့ထောက်လန်းလို့မရပါဘူ
းဟုတ်စိတ်ချလက်ချသုံးနိုင်တယ်ပေါ့နော
်ဟုတ်ကဲ့
ဟာအခုဆိုရင်စက်တက်ကနေပြီးတော့အင်တာနက်တွေကိုပိတ်တာဖွင့်တာသူတို့စိတ်ကြိုက်လို့လောက်တာပေါ့နော်လောက်တယ်ဆိုတော့အင်တာနက်တွေပိတ်ထားတဲ့အခါမှာဒီတင်းတွေကိုဟိုရခြင်းဘယ်လိုနည်းတွေနဲ့ကြည့်လို့ရပါလဲ
အဲအင်တာနက်မရှိတဲ့အခါမှာတော့ကျွန်တော်သမန်ရေဒီယိုတွေသုံးလို့ရပါတယ်အရင်တော့ကျွန်တော်တို့ old style radio တွေပေါ့နော်အဲ old style radio short wave radio တွေတုံးပြီးတော့ပဲကျွန်တော်ကြည့်ရမယ် SW1 တို့ 2 တို့ ਨੇ နားထောင်တာပေါ့နော်အဲ့ဒါကတော့ကျွန်တော်တို့ VOA တို့ BBC တို့နားထောင်နေကြကတော့ကျွန်တော်တို့အရင်တော့သုံးတဲ့ digital radio သေးလေးတွေရှိပါတယ်အဲ့ဒါ short wave ဟို short wave 1 2 3 ਆ နေနားထောင်ပါတယ် megahertz အမျိုးမျိုးကနေပြီးတော့
ရေဒီယိုတွေကလည်းမရှိဘူးဆိုလို့ရှိရင်ဘယ်လိုပုံစံနဲ့နားထောင်လ
ဲအဲ့ဒါဆိုရင်ခုနကကျွန်တော်ပြောသလို SDR နဲ့နားထောင်လို့လည်းရပါတယ် SDR ဆိုရယ်စနစ်မှာတို့နားထောင်တဲ့ဟာစနစ်အကုန်ပါပါတယ် short wave မှာဆိုရင် short wave အများကြီးပါပါတယ်နော် frequency အများကြီးပါနားထောင်လို့ရတယ်နောက်ပြီး FM ရတယ် AM ရတယ်အကုန်လုံးရပါတယ
်ဒီ SDR စနစ်ကအချက်လက်တွေတင်းတွေကိုရဖို့အတွက်ကိုအရန်ပဲဟိုအသုံးကျတယ်ပေါ့နော
်ဟုတ်ပါတယ်ခင်ဗျာ
ဒီ SDR စနစ်တခုကိုလက်ထဲရောက်ဖို့အတွက်ကိုဘယ်လောက်ကုန်မလဲအဲ့ဒါလေးပြောပြပေးပါအ
ဲ့ SDR လေးတခုလုံးမယ်ဆိုရင်အမရေဟိုအိမ်သုံး SDR လေးဆိုရင်ဘာမှကုန်ကြသေးမရှိပါဘူးကိုယ့်ရမှာကွန်ပျူတာရှိပြီးသားဆိုရင် SDR လေးကအဲ့လိုမျိုးအဲ့ TV receiver USB TV dongle လေးကဟိုဘာမှမရှိပါဘူးထိုင်းဘတ်နဲ့ဆို350လောက်ပဲရှိတယ်ဒေါ်လာ10 15ကျပ်လောက်ပဲရှိပါအဲ့ဒါလေးရဲ့အန်တနာလေးတခုရဲ့and ไอ้แอนเทนาတော့ကျွန်တော်တို့သူတို့အိမ်မှာလက်ရှိရှိပြီးသားแอนเทนาကိုပဲไอ้တောင်ကလေးမှာတက်လို့ရပါတယ်ไอ้တောင်ကလေးမှာတက်ပြီးတော့ကွန်ပျူတာနဲ့ကွန်ပျူတာပေါ်မှာ software ကလည်း free ပါပဲไอ้ software လေးကို download လုပ်ပြီးနားထောင်လို့ရပါတယ်ကျွန်တော်တို့ဒီ SDR software မဟုတ်တခြား software တွေရှိပါတယ်အဲ့ဒါပါလဲဆိုတော့ဥပမာဆိုရင် GNU radio radio တိတ္တနားထောင်တာဗောနော်အခုဟို FM တို့ AM တို့ radio line တွေကိုနားထောင်တိတ္တနားထောင်တဲ့ program လည်းရှိပါတယ်အဲ့ဒါလေးတွေကတော့ GNU radio လို့ခေါ်တယ်ရအကြေအရင်တော့ radio အဟောင်းတွေကိုဟိုရှာလို့မရဘူးဆိုရင်ပေါ့လေအတိတ်ကတော့ဘာမှမရှိပါဘူးကုန်ကြေးတွေကခုနပြောလို့ဒေါ်လာ20နဲ့30ကြားအလောက်ပဲရှိပါတ
ယ်ဟုတ်ကဲ့ဆိုတော့ဒီ SDR ကိုကိုယ့်ရဲ့ကွန်ပျူတာထဲမှာ download လုပ်ထားမှာပေါ့နော
်ဟုတ်ပါတယ် download လုပ်ပြီးတော့အဲခုနပြောတဲ့ USB TV tuner dongle လေးပေါ့ DVB-T လို့ခေါ်တယ်အဲ TV tuner USB လေးကိုတွဲသုံးပါ
ဒီကောင်ကအင်တာနက်ဖြတ်ထားလဲတုံးလို့ရလား
ရပါတယ်ခင်ဗျအဲ့ဒါအင်တာနက်ဖြတ်ထားလဲတုံးလို့ရပါလား
ဆိုတော့မီလာနေပြီးတာပေါ့နော
်မီလာနေပြီးရဲ့နောက်ပြီးတော့ကွန်ပျူတာနဲ့တခါတည်းတွဲထားရတဲ့အတွက်ကြောင့်သူမီလာလည်းတိတ်မစားဘူးပေါ့နော
်ဒ
ဒါဆိုတော့အချက်လက်တွေရဖို့ကဒီ SD ကအရင်ပဲအသုံးကျတယ်ပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဟို quality ကောင်းတဲ့ dongle တွေဝယ်ပြီးတော့တုံးလို့ရပါအဲ့ဒါတွေကလည်းဘလောက်မှမရှိပါဘူး200 300ပဲရှိပါတယ်200 300အဲ့ဒီကောင်ဆိုရင်တော်တော်ကြီးကိုအားကောင်းတယ်ဒီကျွန်တော်တို့စစ်တပ် quality အထိကို military grade အထိကိုပေါ့နော်ဖမ်းလို့ရတဲ့ဟာတွေပါနော် SD ကဆင်လို့ရပါတယ
်ဒီ SDR ကိုဟုတ်ဟုတ်ဘယ်နေရာတွေမှာအတုံးချနိုင်ပါသေးလဲဒီ SD ကတုံးပြီးတော့ဘာတွေလုံနိုင်ပါသေးလဲပြောပြပေးပ
ါဘာတွေလုံနိုင်သေးလဲဆိုရင်ကျွန်တော်တို့ဒီ radar system နှစ်မျိုးရှိတဲ့နေရာတစ်မျိုးမှာတုံးချလို့ရပါတယ်ဒီ radar system မှာဆိုရင် conventional နဲ့ passive ရှိတယ်ပေါ့နော်အဲ့တော့ passive radar system မှာကျွန်တော်တို့ moving target interception ပေါ့နော်အဲ့ဒီအမျိုးတွေဟိုထောင်လန်းလို့ရတယ် digital moving target ပေါ့နော်DMTI လို့ခေါ်တယ်။နောက်ပြီးတော့ဒီ location tracking လုပ်လို့ရတယ်။နောက်တစ်ခုကကြတော့အဲ့အတန်လိုင်းဖတ်နေ။အဲ့လိုမျိုးတစ်ခုချင်းထောင်လန်းတဲ့ပြင်ကျွန်တော်တို့အဲ့သုံးခုပေါင်းပြီးတော့လည်းထောင်လန်းတဲ့နေစနစ်တွေလုပ်လို့ရပါတယ
်။ Who Stanley ပါ SDR စနစ်ကိုအခုခါမှာတဘာဝတော်ရင်တရိစံထိမ့်သိမ်းဆောင်ရှောက်ရေးမှာတော့ကောင်တွေခြေရာကောက်တာရေဒီယိုနက္ခတ္တပေးတာပညာရက်တမန်ပုံရိပ်ဆိုင်ရာစေတုတေသနာအပြင်အမှုပညာရှင်တွေပါတုံးနေကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာဗီဒီယိုအထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဗီဒီယိုမှာတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့နိုင်မဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00နေ10:00အတွင်း VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါမှာရေဒီယိုကနေဖမ်းယူနားဆင်မယ်ဆိုရင်လိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာVOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါ။ဆစ်လက်နဲ့တွေမြန်မာနိုင်ငံနဲ့မရောက်စေဖို့ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့ဆီယနာသိမ်းမှုဆန့်ကျင်သူတွေအပေါ်မှာအကြမ်းဖက်နှိမ်နှင်းမှုတွေရပ်တန့်ဖို့တွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂအထွေထွေညီလာခံမှာဇွန်လ18ရက်အတောက်ကြာနေ့က
The result of the vote is as follows: in favor 119, against 1, abstentions 36.
ထောက်ခံမဲ119မဲကန့်ကွက်မဲ3မဲကြားနိုင်မဲ36မဲနဲ့အတည်ပြုလိုက်ကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်တာဖြစ်ပါတယ်။မဖြစ်မနေလိုက်နာစရာမလိုတဲ့ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်ကိုတခဲနဲ့အတည်ပြုလိုက်တဲ့အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဦးကျော်မိုးထွန်းကကြိုဆိုလိုက်ပါတယ်။ဒါပေမဲ့ထိရောက်မှုအားနည်းတဲ့ဆုံးဖြတ်ချက်အဖြစ်နဲ့လည်းအထွေထွေညီလာခံမှာဝေဖန်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ခရစ်စတင်းရှရိုက်နာဘဂနာကမြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်နိုင်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ဖို့နိုင်ငံတကာအတိုင်းအဝန်းကနေဝိုင်းဝန်းကြိုးပမ်းကြဖို့လည်းတိုက်တွန်းသွားပါတယ်။စစ်တပ်အာဏာသိမ်းတဲ့အစံအလာကဘာမှာရှိနေတာကိုလုံးဝမလိုလားတဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ပြီးနိုင်ငံရေးအရာဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေရပ်ပစ်ဖို့မြန်မာစစ်တပ်ကိုကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကပြက်ပြက်သားသားပြောဆိုဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာ24နာရီအတွင်းကိုဗစ်ကာယောဂါအတည်ပြုလူနာ300တယောက်တွေ့ခဲ့ရတဲ့ခုဆိုအတိပြုလူနာက 13,000 ကျော်နေပြီလို့ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ
်။သတင်းချင်းချုပ်ကိုပြောပြသွားတဲ့ဒေါခင်မျိုးသက်ကျေးဇူးပါခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စုံမင်းတို့ဖြစ်ကြပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာနဲ့ရုပ်သံအစီအစဉ်အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ဂျွန်ဘော်ဒန်တို့ဖြစ်ကြပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3048နဲ့တိုင်းလမီတာ190တို့ကနေတင်ဆက်ခဲ့တာပါ။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program